ကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါကနေကမ္ဘာစီးပွားရေးပြန်လည်နလန်ထမှုနှစ်ခွင့်နေပြီးကျန်းမာရေးဆိုင်ရာပြဿနာတွေပိုဖြစ်လာနိုင်တဲ့အန္တရာယ်ကများလာနေကြောင်းနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကအင်ကာနီမှာပြောပါတယ်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးအမေရိကန်ပြည်ထောင်စုရဲ့2021ခုနှစ်ဖွံ့ဖြိုးမှုနှုန်းကိုအရင်ခုနှစ်ရာခိုင်နှုန်းခန့်မှန်းချက်ကနေ100ရာခိုင်နှုန်းလျှော့ချလိုက်ပြီး6ရာခိုင်နှုန်းအဖြစ်လျှော့ချသတ်မှတ်တာပါအမေရိကန်စီးပွားရေးရဲ့80ရာခိုင်နှုန်းဖြစ်တဲ့သုံးသူတွေရဲ့ငွေကြေးသုံးဆမှုနှိကွေလာတဲ့အချက်ပြည်ပစိတ်ကန်းတွေကနေကုန်စည်သေးယူပို့ဆောင်ရေးနှောင့်နှေးမှုတွေကြောင့်အမေရိကန်ရဲ့ဖွံ့ဖြိုးမှုခန့်မှန်းချက်ကိုလျှော့ချလိုက်တာဖြစ်ကြောင်း IMF ကပြောပါတယ်ဒီနှစ်အတွက်ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုနှုန်းကို 5.9 ရာခိုင်နှုန်းအဖြစ် IMF ကခန့်မှန်းပါတယ်ဒီခန့်မှန်းချက်ဟာဆိုရင်ပြီးခဲ့တဲ့ဇူလိုင်လကခန့်မှန်းထားချက်ထက် 0.1 ရာခိုင်နှုန်းလျော့သွားတာဖြစ်ပါတယ်။လာမယ့် 2022 ခုနှစ်အတွက် 4.9 ရာခိုင်နှုန်းဖွံ့ဖြိုးမှုနှုန်းသတ်မှတ်ချက်ကတော့မပြောင်းလဲပါဘူး။ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲ Delta ကူးစက်မှုမြန်ဆန်လာပြီးဗီဇာပြောင်းမျိုးကွဲသစ်တွေရဲ့ချိချောင်မှုကြောင့်ကပ်ဘေးရောဂါကြီးကိုမြန်မြန်ကျော်လွှားနိုင်ရေးမရေမရာဖြစ်စေတယ်လို့လည်း IMF ကပြောဆိုထားပါတယ်ရှင်။